မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတည်းလေးလိုက်စီစဉ်ကနေပြီးတော့ကျူးစွာပါတယ်ကျွန်တော်တို့ဒီနေ့ချွေးနေမဲ့အကြောင်းအရာကတော့ဒီဖွဲ့စည်းပုံပြင်ရေးလွှတ်တော်ကြိုးပမ်းမှုနဲ့ပတ်သက်လို့မျှော်လင့်စရာကိစ္စတွေပါဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုအတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့တင်သွင်းထားတဲ့အကြံပြုချက်အစီအစဉ်ကိုလွှတ်တော်တွင်မှအခုလက်ကုံပိုင်းမှာပြန်လည်ဆွေးနွေးဖို့ရှိနေပါတယ်NLD ပါတီရဲ့ဒီရွေးကောက်ပွဲကတိကဝတ်တစ်ခုဖြစ်တဲ့ဖွဲ့စည်းပုံပြင်ရေးအတွက် NLD အများစုနေရာရထားတဲ့ဒီလွှတ်တော်ဒဲကနေဘလောက်ထိများဆန်းဆောင်နိုင်မလဲဘလောက်ထိကျွန်တော်တို့ပြည်သူတွေမျှော်လင့်ထားပါလဲသရရှင်တွေရဲ့အမြင်သဘောထားကိုလည်းကျွန်တော်ဆွေးနွေးသွားမှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးဖို့အတွက်ကျွန်တော်ပင်တိုင်းပုဂ္ဂိုလ်နှစ်ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ပြည်သူရှင်တွေများနဲ့ဥပဒေထောက်ကူပြုသူများအဖွဲ့ကဦးကြည်မြင့်ဖြစ်ပါတယ်ခင်ဗျအဲနောက်တူကတော့ရနက်သစ်နိုင်ငံရေးမဂ္ဂဇင်းရဲ့အရာချုပ်ဦးသက်စင်နှစ်ဦးစလုံးလေလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်ဦးကြည်မြင့်ကိုအရင်ဆုံးဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆရာဦးကြည်မြင့်ကြားပါလား
ကြားပါခင်ဗျာ
ဟုတ်ကဲ့ဆရာဦးကြည်မြင့်ကျွန်တော်ခုနကပြောလို့ပါဖွဲ့စည်းပုံအခြေခံဥပဒေပြင်ရေးအတွက်လွှတ်တော်ပူးပေါင်းကော်မတီကနေပြီးတော့အခုလွှတ်တော်ကိုတင်သွင်းလိုက်ပြီးဆွေးနွေးတော့မယ်ဒါပေမဲ့ခက်တာကကျွန်တော်ဖွဲ့စည်းပုံပါအခန်း၁၂ရဆိုလို့ရှိရင်တကယ်ဖွဲ့စည်းပုံပြင်ရေးအခန်းပေါ့နော်အခန်းရဆိုရင်တော်ရများကဒါတော်အဟန်တာဖြစ်နေရလို့မြင်ကြပါတယ်ဦးကြည်မြင့်ရဲ့အမြင်သိချင်ပါတယ်ဖွဲ့စည်းပုံပြင်ရေးအခုလွှတ်တော်ရဲ့ကြိုးပမ်းမှုကဘယ်လောက်ထိအောင်မြင်နိုင်ပါလဲခင်ဗျာဘယ်လောက်ထိမျှော်လင့်လို့ရပါလဲ
ဟုတ်ကျွန်တော်ကတော့ဒီပါတီဝင်မှလည်းမဟုတ်ပါဘူးပြည်နိုင်ငံရဲ့အထောက်ပံ့တဲ့အင်ဂျီကိုလှုပ်ထားနေသူတွေမဟုတ်ပါဘူးနော်အတလေကြီးပါပြီဒါကြောင့်ကျွန်တော်ရဲ့ပုံကိုယ်ကြီးအနေနဲ့ရဖို့လဲအပြောဆိုရင်မဟုတ်ပါဘူးတိုင်းပြည်အတွက်ပဲကျွန်တော်ပြပြချင်းဖြစ်ပါတယ်နော်အဲကျွန်တော်ဒါကိုအချိန်ပေါင်းများစွာစဉ်းစားပါတယ်ကျွန်တော်တို့လည်းနိုင်ငံကြီးစဉ်းစားကြည့်ခဲ့တယ်အဲ့တော့ဒါနဲ့ပတ်သက်လို့ဒီနောက်ရှိအခြေခံဥပဒေပေါ်လာတာဒီဥပဒေနဲ့အလုပ်ဖြစ်ပါမလားလို့ကျွန်တော်တို့လုပ်တဲ့အခါမှာလုံးဝအလုပ်မဖြစ်နိုင်ဘူးဆိုတာသိပါတယ်ဒါကြောင့်လည်းကျွန်တော်ကတစ်ထောက်ချစ်အောက်မှာလုံးဝပါတီလည်းမထောင်ခဲ့ပါဘူးအဲအိုက်ပါတီလည်းမလုံးခဲ့ပါဘူးဒါကတော့ညီတန်းလေးပါသို့တော်လူသားပြည်သူအဖွဲ့ချုပ်အနေနဲ့ကတော့တောင်ဆန်းစုကြည်အနေနဲ့သူ့အနေနဲ့အချိန်ပေါင်းများစွာစဉ်းစားပြီးတော့နောက်ဆုံးမှာမိမိပါတီရလူတွေရလည်းပဲဟုတ်လားချန်ခုံသားတွေနောက်တစ်ခါအဲဒီလိုပေါ့ဗျာအဲသဘောထားပေါ်လည်းပြီးဖြစ်လာတယ်သူ့မှာလည်းအဲနောက်တစ်ခါအဖက်ပေါင်းစုပေါ့ဖြစ်လာတဲ့အခါသူ့အနေနဲ့တင်ဆောင်ရှိအောက်မှာပဲမင်းလိုက်ပြီးတော့နောက်တော့မှပြင်းယူမယ်ဆိုပြီးတော့ဒီလိုစိတ်ကြနဲ့သူကဒီရေကောက်ပုံမှာလေတို့ကျွေးပြပြီးတော့ကျွေးကြော်ပြီးတော့ဖွဲ့စည်းပုံကိုအလွတ်တော်ကြီးနဲ့ပြင်မယ်ဆိုပြီးလှုပ်လာတယ်ကြောင့်သူ့အနေနဲ့ကတော့မလွမ်းမတူရေလှုပ်ရမယ်အလုပ်မလို့သူ့အလုပ်ကသူ့လှုပ်ချင်းဖြစ်တယ်ဒါကြောင့်မလို့ဒါနဲ့ပတ်သက်လို့ကျွန်တော်တို့ကတော့ဘယ်လိုဟိုကိုယ့်ရဲ့ပြည်သူကောင်းဆောင်လဲလူလူကောင်းဆောင်လဲဆိုတော့ဘယ်လိုကူညီရမလဲဘယ်လိုပြည်သူဒီမှုကြီးဖက်တော်သားတွေဘယ်လိုအားပေးရမလဲဆိုရရွှေတော်ကပဲအမြဲတမ်းစဉ်းစားပြီးတော့ကျွန်တော်တို့ကစဉ်းစားနေကြတာပါခင်ဗျာဒါတော့ပရမားလေးကျွန်တော်ပြောပြရစီ
ဟုတ်ကဲ့ပါဟုတ်ကဲ့ပါဟုတ်ကဲ့ကျွန်တော်ခုနကမေးလို့ပါပဲအဓိကတော့အခုဒီကြိုးပမ်းနေတဲ့ခုနကအနေဒီကလည်းသူကတိကူကူဖြစ်ပါတယ်ဖွဲ့စည်းပုံပြည်ရေးအတွက်အခုဆိုရင်အကြံပြုချက်ကလည်းရောက်နေပြီတကယ်တမ်းလွတ်တော်ဒဲမှာလှုပ်ထုံးလှုပ်ညီတဲ့အညီတပ်ဘော်ကလည်းကန့်ကွက်ထားပါတယ်လှုပ်ထုံးနဲ့မညီဘူးပေါ့နော်အဲ့တော့ဖြစ်နိုင်ခြေရှိမရှိတကယ်တခြားနီးလန်းတွေရောဥပဒေရမြင်နိုင်တာရှိပါလားခင်ဗျာပြင်လို့ရမယ့်အခြေအနေ
အချင်းချင်းလည်းမပြောရရင်တော့ကျွန်တော်တို့ကအစတွေကအခန်းစနစ်ကိုကဘယ်လိုမှပြင်လို့မရဘူးဆိုတော့သိချာသိပါတယ်ကျွန်တော်ကလည်းဥပဒေသမားတွေပဲအတွေ့အကြုံအသက်တွေလည်းကြီးလာကြတော့သူနဲ့ကြောင်တဲ့အတူတူပါနော်တွေ့ကြုံကြဘဝတွေဖြတ်လာတော့ဘယ်လိုနည်းမှဆွတ်တော်နည်းနဲ့ပုံမှုနှစ်ပုံကြော်နဲ့မဖြစ်ဘူးတတ်မတော်သဘောမတူရဲဆိုတော့ကျွန်တော်တို့သိပါတယ်သို့တော်လည်းပဲသို့တော်လည်းပဲဒါနဲ့ဟလာဒီလိုနည်းနဲ့မရတော့ဘူးမရတော့ဘူးဆိုပြီးလက်မှန်ချနေဘူးလည်းမဖြစ်သေးဘူးဒါတော့ကျွန်တော်တို့ကတော့အကျဉ်းအဖန်ပါပေါ့နိဒါဒါမဲ့ဘလို့ဖောက်ထွေးရမလဲဘလို့တိုင်းပြည်အတွက်အကြံပေးရမလဲဆိုတော့အစဉ်စဉ်းစားတဲ့အခါမှာကျွန်တော်တို့မှာတော့အကြံတစ်ခုအကြံစီတင်ပြဖို့ဆိုရှိပါတယ်ကွာဆိုတော့လေနိုးသားပြည်မျိုးစီအဖွဲ့ချုပ်ကတင်တဲ့အားလိုက်ပေါ့ပြင်ဆင်ရေးကိုလုပ်နေကြတယ်ဆက်တော်မှာဆွေးနွေးတဲ့အခါမှာတော့ကျွန်တော်အများနည်းနည်းပြောတာတော့မလားဆိုပြီးတော့လည်းတော့အားနာမိပါတယ်တိုးတော်လည်းပဲတောင်းရဲလို့ဖြစ်လာတဲ့ခါရင်ကြတော့ကျွန်တော်ပြည်ပြည်လင်းလင်းဟလာအကြံပေးရတော့မှာပေါ့လေအဲ့ဒါတော့ပါလဲဆိုလို့ရှိရင်တစ်ထောက်ရှိအခြေခံဥပဒေမှာကျွန်တော်တို့ဒီနေ့ဥစ္စာဟိုပဲဟိုလွတ်တော်ကနေပြောဟိုဒီကျွန်တော်အခြေခံဥပဒေကကန့်တထားပါတယ်436ကာယီခါဝင်းနဲ့ဘယ်လိုပြင်ရမယ်ဆိုတဲ့ဥစ္စာဟိုပဲကန့်တထားတယ်ဘယ်လိုဟလာခုနကပြောဟိုစီးစူးလူလူကကြိုက်မကြိုက်ဘူးနော်နောက်တစ်ခါအစားထိုးလို့ရမရဆိုတဲ့ဥစ္စာနဲ့ပတ်သက်လို့ဒီလိုရှိအခြေခံဥပဒေမှာပြဋ္ဌာန်းတာကျွန်တော်လုံးဝမတွေ့ဘူးဒါလို့ကျွန်တော်ကွယ်လွန်သွားတဲ့ရှင်းလင်းဥပုနေရဆိုလို့ချင်းဒါဟိုဟလာလွတ်တော်နဲ့ဆုံးဖြတ်ပြီးတော့ပြည်သူနည်းနဲ့အစားထိုးရမယ်ဆိုပြီးတော့သူကဒီလိုတော့မှပဲအသက်တွေခံပြီးပြောသွားတာရှိပါတယ်ကျွန်တော်တော့သူနဲ့နည်းနည်းလေးကွဲလွဲပြီးပြောချင်တာတော့ဒါကိုရွှတ်တော်ကနေပြီးတော့သတ်တော်နည်းပဲ2008ဒီကံဥပဒေကိုမဆက်ကျင်ဘူးရွှတ်တော်နည်းနဲ့ပဲသတ်တော်ကနေပြီးတော့လဲဆန္ဒပေးနိုင်တဲ့ ကိုယ်စလေပေါ့အနေရီကို65ရဲ့လုံးရှိတယ်အဲ့ဒါထဝက်ကျော်ပေါ့ထဝက်ကျော်ရမယ်ဆိုလို့ရှိဒီနှစ်ပေါက်ချစ်အခြေခံဥပဒေကြီးကိုသူ7နှစ်လဲရှိပြီအဲ့အချိန်မှာပြန်လဲသုံးသပ်တည်နေပြီလို့အချိန်ရောက်ပြီဒါကြောင့်မလို့သူတို့ဒါလက်ခွဲဆုံးဖြတ်ပြီးတော့လူမှုဆန္ဒခံကိုထုတ်လိုက်မယ်ဆိုရင်တော့ဒါဥပဒေနဲ့ညီပါတယ်ဆိုတော့ကျွန်တော်ပဏာမလို့ပြောကြည့်ပါလေခင်ဗျာ
ဟုတ်ကဲ့လက်ရှိတည်ဆဲဥပဒေမှာရောလူမှုဆန္ဒခံမှုနဲ့ပတ်သက်လို့အဲ့လောက်ထိလုပ်ပိုင်ခွင့်ပေးထားပါလားခင်ဗျာ
အတူတာဒုခိုပဲလောရဲ့ဆက်ပေါက်တယ်သူကဘယ်နေရာမှာဆိုကျွန်တော်တို့အမှုပေါင်းများများစွာလိုက်လာတဲ့အခါမှာကျွန်တော်တို့ကြိလိုက်တာနဲ့တကြိုင်နဲ့ကျွန်တော်တို့ကတင်ရတော်ဘက်ကဆိုရင်အလုံးစစ်စားတယ်အမတန်စစ်စားတယ်အဲဒါမှမဟုတ်တင်ရတဲ့ဘက်ကကြိလိုက်တဲ့အခါမှာသူကဒုခိုတိုက်နေတာပဲဘယ်နေရာဟားနေဆိုတော့အဲ့ဒါနဲ့ကျွန်တော်တို့ကတော့တရားဥပဒေမှာဆိုကျွန်တော်တို့အနိုင်ဆုံးရတာလေကျွန်တော်နိုင်ခဲ့တာလေများများစွာရှိပါတယ်အဲ့တော့ကိုယ်စားမှာလည်းပဲနိုင်နေရှုံးနေမဟုတ်ပဲနဲ့အားလုံးပဲထွက်ပေါက်ပေါ့နော်တမတော်ကြီးတို့လည်းထွက်ပေါက်အလားဇလတော်တို့လည်းထွက်အစိုးရတို့လည်းထွက်ပေါက်ပြည်လူတို့လည်းထွက်ပေါက်အနေနဲ့ကြိလိုက်တဲ့အခါမှာအဲ့ဒီလိုနည်းနဲ့ဟလားဒီဥပဒေကိုစိုက်မကြိုက်ဆိုတာကိုဆန္ဒခံကိုရုပ်ပုံပြဆွတ်တော်ရဲ့ဆွတ်တော်ရဲ့ထွက်ဝဲကျော်နဲ့ဆန္ဒမင်းနဲ့ဆွတ်တော်ဆုံးဖြတ်ချက်နဲ့လုပ်ထားဘူးဘယ်သူမှတားမိလို့မရပါဘူးခင်ဗျာအဲ့ဒါကဥပဒေကိုဆန့်ကျင်ရမြောက်ပါဘူးအဲ့ဒီလိုလုပ်လဲလို့ဒါပြန်ကောက်ပြီးဘာရဇက်ဖြစ်မှာလဲဘာအကျိုးကျေးဇူးဖြစ်မှာလဲဘာတွေဖြစ်မှာလဲဆိုတော့ကြည့်ရင်ပြောပြသလားဆိုတော့60နှစ်ရာခိုင်နှုန်းကထောက်ခံလို့ဒီဥရေကြီးကိုအတည်ပြုထားတာ60နှစ်ရာခိုင်နှုန်းကအတည်ပြုထားတာဆိုတဲ့ဥစ္စာတော့ကျွန်တော်တို့အဲ့ဒီအဖြစ်ပေါ်မှာမူပြီးတော့2008ကိုဆက်ထောက်ခံတယ်ဆိုရင်ဒီတိုင်းဆက်သွားတာပေါ့ဒါမထောက်ခံမှုရာခိုင်နှုန်းကမထောက်ခံတဲ့ရာခိုင်နှုန်းကများတယ်ဆိုရင်60နှစ်ရာခိုင်နှုန်းဆိုတော့မမကန်တော့မမကန်နိုင်တော့ဘူးဆိုရင်တော့ဘာဒါဆိုရင်တော်တော်ကြီးအစိုးရကြီးပြစ်ပြမပြတ်ပါဘူး2008နဲ့ဆက်သွားနေရအောင်ပါပဲနောက်ကိုစီကျူးရှင်းမပေါ်မချင်း2008နဲ့ဆက်သွားနေရအောင်ပါအဲ့တော့သွတ်တော်လည်းဒီတိုင်းပဲအစိုးရလည်းဒီတိုင်းပဲနောက်တမတော်ကြီးလည်းဒီတိုင်းပဲကျန်တဲ့အစိုးရကြီးတွေဒီတိုင်းပဲသို့တော်ဘာတော့ထူးခြားသွားလဲဆိုတဲ့အခါကျတော့ဆက်နှစ်နှစ်ကြာတဲ့အခါမှာပြန်သုံးသပ်လိုက်တဲ့အခါမှာတော့ဒီလူလူကတော့မကြိုက်ပေါ်ဘူးဆိုတော့ရစားထွက်လာပြီဆိုတော့အဖွဲ့အစည်းပေါင်းစီရောတမတော်ကအစိုးရကသွတ်တော်ကပြည်သူလူကရောဒါတွေပြန်စဉ်းစားပြီးတော့ဘာလုပ်ရမလဲဆိုတာကိုအဖြေတွေ့သွားလိမ့်မယ်အခုတော့အထက်ဆုံးနည်းနဲ့သွားနေတာကတော့ကျွန်တော်တို့အချိန်မီကုန်တယ်အချိန်မီကုန်တော့ဘသူနာလဲဆိုတော့ပြည်သူနာတယ်အဖိုးလည်းမလာဘူးတွတ်တော်လည်းမနောက်တက်မတော်လည်းမလာဘူးပြည်သူကဒီတံကိုခန်းနေရတာပြည်သူပဲလေပြည်ပလူတွေကဘာမှအရာမယွင်ဘူးသူတို့အလုပ်တော့လုပ်မရဘူးပေါ့အဲ့တော့အနာဆုံးကတော့ပြင်းမရတာအနာဆုံးကတော့ပြည်သူပါပဲလို့ကျွန်တော်ဒီလိုတင်ပြချင်ပါ
ဟုတ်ကဲ့ခင်ဗျာဦးကြီးမြင့်တင်ပြသွားတဲ့ဒီ majority vote နဲ့ပေါ့နော်သွားနိုင်တဲ့ဒုစရနာခိုင်ပွဲဒါနဲ့ပတ်သက်လို့ကျွန်တော်စိတ်ဝင်စားပါတယ်ကျွန်တော်နောက်ပိုင်းမှာထပ်ပြီးဆွေးနွေးပါမယ်ကျွန်တော်ဦးကြီးမြင့်လေးလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်ဦးသက်စင်ကိုဖိတ်ခေါ်ကြည့်ပါလိုက်ခင်ဗျာယနေ့တစ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒီတာချုပ်ပါကိုသက်စင်ကိုတော့ကျွန်တော်တခြား down ခွန်းနဲ့ဆွေးနွေးကြည့်ပါတယ်အခုနောက်ဦးကြီးမြင့်ကတော့သူကလွတ်တော်ထဲမှာအခုတွားနေတဲ့ကိစ္စအပြင်နောက်ထပ်ဆွေးပြီးချက်တခုပေါ့နော်ကိုသက်စင်ကိုကျွန်တော်မေးချင်တာကတော့အရင်ဆုံးတော့အခုလုပ်နေတဲ့ NLD ရဲ့ကြိုးပမ်းချက်ဒါပူရက်ကော်မတီရဲ့တင်ပြချက်တကယ်တမ်းပြင်ဆင်နိုင်ရည်ဖြစ်နိုင်ရည်ရှိမရှိကိုသက်စင်ရဲ့သုံးသပ်ချက်ကိုယဉ်သိကြည့်ပါတယ်အရင်ဆုံး
ဟုတ်ကဲ့ခင်ဗျာဘုံမောကုန်းကျွန်တော်ပြောချင်တာကတော့ကျွန်တော်တို့ဗမာပြည်သူတည့်ရက်လုံးက2008အခြေခံဥပဒေကိုကျွန်တော်တို့ကမထိုက်ပါဘူးကျွန်တော်တို့ကကျင်ကျင်နဲ့ဒါမှမဟုတ်ဖြတ်သိမ်းအသိရေးနေတာကတော့ကျွန်တော်ပြည်သူတည့်ရက်လုံးရဲ့စံတော်ဒါကရှင်းပါတယ်ဒါပေမဲ့အဲ့လိုလုပ်မယ်ဆိုရင်ကျွန်တော်တို့ကဘယ်လိုလုပ်နှစ်ခုရှိပါတစ်ခုကတော်တော်ပြန်ပတစ်ခုနောက်တစ်ခုကတော်တော်ရင်းပေါ့နော်အခု NLD ပါတီကဒီ2015မှာအနိုင်ရပြီးတော့အစိုးရဖွဲ့လိုက်ပြီးတဲ့အခါမှာသူကဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့သူ့ရဲ့ရှောက်လုံးတော်ခဲ့တာကတော့တွတ်တော်ပြင်းပေါ့နော်တွတ်တော်ပြင်းသူကဘာကြောင့်လဲဆိုတော့ပြည်သူမနာအောင်လုပ်မယ်ဆိုရယ်လမ်းစဉ်တွေသူကရွေးချယ်ခဲ့တဲ့အတွက်ဒါတွတ်တော်ပြင်းချိန်နည်းပြင်ဆင်ဖို့ပေါ့အဲဒီမှာကျွန်တော်တို့ကကျွန်တော်ရှောက်လုံးယနေ့ခေတ်မဂ္ဂဇင်းအဲဒီကကျွန်တော်တို့ခဲ့ရှောက်လုံးမှာဒီ LLD ပါတီရုပ်ပုံကနိုင်ပြတဲ့အချိန်မှာကျွန်တော်တို့ဘာပြောခဲ့လဲဆိုလို့ရှိရင်ကျွန်တော်ဒီမှာနိုင်ငံအချက်တရား2008ချိန်ကဥပဒေပြဿနာဖြစ်တယ်အဲ့တော့အဲ့ဒါကိုဖြေရှင်းဖို့ဆိုလို့ရှိရင်ကျွန်တော်တို့ကတိုင်းရင်းသားရဲ့တရှိနိုင်ငံပါတီရဲ့အစိုးရရဲ့နောက်တစ်ခုကတက်မတော်ရရာဖြစ်မနေဒီကိစ္စနဲ့ပတ်သက်ပြီးတော့သူစုစုဆွေးနွေးမှုတွေကိုလုပ်ရမယ်တရားဝင်ပဲဖြစ်တရားမဝင်ဖြစ် legally ပဲဖြစ် illegally ဖြစ်တော့လုပ်ရမယ်အဲ့လိုလုပ်ပြီးတော့မှသာလျှင်အဲ့ရရလာတဲ့ဟိုသဘောတူညီချက်တွေအပိတ်လို့ရမယ်အဲ့မှလည်းအပိတ်ယူနေရှိနေမယ်အဲ့သဘောတူညီချက်တွေနဲ့အစ်စ်မင်းတစ်ဆင့်ကျွန်တော်တို့ကဒါခြေကံဥပဒေပြင်ဆင်ရလုပ်ရမယ်လို့ကျွန်တော်တို့ကဟို LLD ပါတီအစိုးရမဖွဲ့ခင်ရဲ့အစားကျွန်တော်တို့ဆောင်းပြောရခဲ့ပါပါအဲ့တော့အခုချိန်မှာအနေပါတီကဒီလိုမျိုးဟိုတက်မတော်နေပဲဖြစ်ဖြစ် แต่นั้นแต่ในการแต่งตั้งปฏิเสธไปเฉยๆแต่รู้ด้วยส่วนสูงในมือเลิกเข้าแล้วไม่เลิกเข้าแล้วส่วนจะมาตีอย่างเบาแต่รู้ไหมกูใช่ไหมอันนี้ปฏิญาณนี่พี่ว่าเพื่อนที่ผมจะเจอสองกองดีเรื่องเอากองดีเพื่ออะไรไอ้เพื่อนเชียร์ทราบพี่ว่าจำเป็นวันนี้พี่ว่าที่ทุกคนยังไม่ได้รู้ว่าเขาขังมือสุดที่เท่าไหร่แต่รู้ด้วยเช่นหาไอ้เรื่องจำเป็นวันนี้อันนี้สูงอาจจะเรียกมาแต่ตรงเดียว เป็นอยู่ที่ไหนมุ่งที่ปุ่นปุ่นเชียงอุ้ยจริงๆเนี่ยเป็นแบบนี้แต่ตรงนี้เป็นอยู่ในที่เกี่ยวกับที่จะเชื่อว่าเลยเพราะฉะนั้นตัวจริงนะก็คุณลุงเชียงอุ้ยจริงๆเนี่ยเป็นแบบนี้แต่เมื่อวานเราบอกมาดูแต่บอกมาดูแล้วก็แต่ก็ไม่ดูแต่ก็อ่านเนี่ยต้องลงเนี่ยสุดเส้นทางนั่งยิ้มปุ่นปุ่นเชียงอุ้ยมาเลยแต่ถ้าเชียงอุ้ยว่าจะดูจะดีแต่ก็คือคนว่าดีเดียวจะดูจะดีจริงๆเลยแต่เชียงอุ้ยก็ต้องมาสู้เนี่ยสู้เ တခိုင်ပါတီရှိမယ်ရှမ်းပါတီရှိမယ်သူကသူ့ပြင်ဆင်ချက်တွေကတမိဆာတွေအများကြီးပဲအင်ဒိယကတန်တူးချက်ကအနည်းဆုံးဖြစ်တယ်အဲ့တော့အဲ့ဒါကြီးကိုဘယ်လိုညှိနိုင်မလဲအင်ဒိယအဲ့ဒါကြီးကိုမဲခွဲဆုံးချက်ပြီးတော့လုပ်မလားဟုတ်ပြီအဲ့ဒါတပိုင်းအဲ့တော့ဟုတ်ပြီလူကျန်းရလာပြီအချိန်မှုတွေတင်ဆင်းမှုကျန်းရလာအဲ့လူကျန်းကအခန်းဆက်နဲ့နဲ့တင်ဆင်းရမယ်ဒါကတက်မလို့ဆိုတာအခုချိန်ထိလုံးဝသဘောမလို့ထားဘူးဒါကမဖြစ်နိုင်ဘူးအဖြစ်နိုင်ရောအဲ့မဖြစ်နိုင်တဲ့ကိစ္စကိုဘာကြောင့်ရှင်းဆက်တူမလဲအချိန်နဲ့ကုန်တယ်လူတွေလက်တင်တယ်နောက်တစ်ခုကပြည်သူလူထုကဒါကိုဖြစ်နိုင်တယ်လို့ပြောကြုံကြည့်နေတာလားအဲ့တော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီ11 media မှာဟိုးစာကနေပြီးတော့ပြည်အောင်သူလွတ်တော်ပြည်သူလွတ်တော်ကိုယ်စားလှယ်ဥပအောင်ဆိုင်ဝင်ရနေပြီးတော့ NLD party ကလုံးဆရာရှိတယ်လို့လုပ်တာတဲ့ရှေးရှေးကိုမစင်သာဘူးတဲ့ဖြစ်နိုင်တယ်မဖြစ်နိုင်နိုင်ကလားမတတ်နိုင်ဘူးတို့ကလည်းမသိနိုင်ဘူးတို့ကဘုရားသခင်ဘုတို့အတွက်မသိနိုင်ဘူးသာနိုင်ငံသမားစကြောက်ရပြောရမယ်စကားမဟုတ်ဘူးနိုင်ငံသမားတယောက်ဆိုဖြစ်နိုင်ကြီးရှိနေတယ်အကုန်လုံးဖြစ်အောင်လုပ်ရမှာ
ဟုတ်ကဲ့
ဖြစ်နိုင်နိုင်မှာဖြစ်နိုင်နိုင်တာကိုမသိနိုင်ဘူးဆိုပြီးတော့အဲ့လိုဒီလိုဆိုပြောတာကတော့လက်မခံနိုင်ပါဘူးဒါကြောင့်လို့တော်လို့ရှိရင်အခုဖြစ်နေတဲ့အခုတွားနေလမ်းကြောင်းဟာအချိန်ကြာဥပဒေပြင်ဆင်ရတဲ့ဘလုံးမဖြစ်နိုင်ဘူးဆိုတော့ကျွန်တော်ကရေကူကပတ်သက်ပြီးကြတယ
်ကျွန်တော်အဲ့ညမှာခုနကအမတ်ဥအောင်နိုင်လမ်းဝင်ပြောသွားတဲ့ဟာမျိုးကျွန်တော်ပြန်နင်းပြီးတော့ပြောချင်ပါတယ်ဒါနဲ့ပတ်သက်ပြီးတော့ NLD အခုလိုချိုးပန်းချက်ပေါ်မှာတန်တရားတွေမျိုးမျိုးရှိပါတယ်ပထမတန်တရားကတော့ရွေးကောက်ပွဲလည်းနှီးလာပြီသူတို့ရဲ့ရွေးကောက်ပွဲကတိကဝေးဖြစ်တဲ့ဒီဖွဲ့စည်းပုံပြင်ရေးကိုလုတ်ပြရဲဆိုရဲတန်တရားတွေဆွဆွဲချက်သဘောမျိုးတွေတချို့ရေးကြဆူကြပြောကြတာရှိပါတယ်နောက်တချို့ချက်ကတော့တကယ်ပဲ NLD နေနဲ့ကြိုးပမ်းတယ်သူတို့မှာနီလန်းများဖွက်ဖဲများရှိလို့လားလွတ်တော်လေးမှာဖြစ်ဖြစ်အပြင်ပါမှာဖြစ်ဖြစ်နောက်တခြားတစ်ခုခုရောရှိနိုင်မလားကိုအဲ့ဒါနဲ့ပတ်သက်လို့ရှိရင်ကိုတက်စီအမြင်သိကြပါလိမ့်ခင်ဗျတကယ်ပဲသူတို့မှာဖွက်ဖဲနီလန်းရှိနိုင်လို့လားဒါမှမဟုတ်ခုနရွေးကောက်ပွဲတန်တရားဖြစ်နေကြလို့ရွေးကောက်ပွဲတွေပဲယူဆနေရလား
အဲ့ဒီပြောလို့ရှင်ကဒီကိစ္စကအခြေခံဥပဒေမှာဟုတ်ကွာစိတ်ချက်နေတဲ့အခြေခံဥပဒေမှာအတိအင်းတန်ထားပြီးသားဒီကိစ္စကိုစော်သွားနိုင်မှုတဲ့ဘလို့ပဲဖော်ဖဲဖို့ပဲရှိရှိဒါမလို့အောင်ရှင်းနေတော့ဒါအရန်သေးကြတယ်အဲ့တော့သေးကြတာတစ်ခုကအခုချိန်မှာနောက်တစ်ခုကပြောလို့ရှင်ကနှစ်၃ခုကျော်လာပြီ၃ခုကျော်အတွင်းမှာဘာတစ်ခုမှမလုပ်ခဲ့ပဲနဲ့အခုချိန်မှာကောက်လို့တာဟာအများကြီးကချင်းချင်းယူဆနေသူမျိုးပဲဒါ penalty ဟာဒီရုပ်ောက်ပွဲအတွက်ပေါ့တုံးတရားဒီလိုတက်ကိုအမဆဲအောင်လက်ခုပ်ပြန်ရအောင်သူ့ကိုအခြေခံဥပဒေဆင်းနေပါလေဒီဒီစင်ချက်ကိုတက်တာလက်မခံလို့တော့ဒီလိုမျိုးဖြစ်ရတာပါဆိုတော့ပုံစံမျိုးဖြန့်ပြီးနေတယ်လို့ဆိုတော့ကျွန်တော်လက်တကယ်တန်ကြားရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တော့အရှင်တွေကိုလှည့်ပေးကြပါလေဦးကြည်မြင့်နဲ့ဦးသက်စင်လေးလိုက်ပေါ်မှာခဏနေပြီးပါခင်ဗျာကျွန်တော်အရင်တော့ရှင်တူဖြစ်တဲ့ကုကျော်ဆူသူ့ဖုန်းနံပါတ်တွေပေးထားကုကျော်ဆူတူတုံနဲ့ဆွေးနွေးလို့ရပါတယ်မိမညီမိမလို့ရပါတယ်ဦးကြည်မြင့်ရှိပါတယ်ဦးသက်စင်ရှိပါတယ်
ဟုတ်ကဲ့ခင်ဗျာခုနကဖွဲ့စည်းပုံပြင်ဆင်ရေးဆိုတာပြင်ဆင်ရေးကတော့ကောင်းပါတယ်ဒါပေမဲ့ခုနကပြောတဲ့အဒီတာကိုတည့်စင်ထင်တယ်သူပြောတာကျွန်တော်တော်တော်လက်တွေ့ကြပါတယ်ကျွန်တော်တရားရခိုင်လုံးသဘောတူပါတယ်အခုကဖွဲ့စည်းပုံပြင်ဆင်ရေးမှာဘာဖြစ်လဲဆိုတော့စေတနာမပါဘူးဗျဒီဆုပ်လုပ်တဲ့ဟာ AND လုပ်တဲ့ဟာတမ်တော်ကလည်းစေတနာမပါဘူးခုနကကိုတည့်စင်ပြောသလိုတမ်တော်ရဲ့ဒီဆုပ်ရဲ့ဒီတိုင်းတော်ရဲ့ဒါကိုအပေးယူလို့ရမယ်အပေးယူရလေကျွန်တော်ထင်ပါတယ်ပေးယူလို့လို့ရတဲ့အတိုင်းဒါရှိပါတယ်ဒါပေမဲ့အဲ့လိုပြောရင်တော့ရှည်သွားမယ်ရတူတူပဲပြောလိုက်ပါမယ်ဖြစ်နိုင်တာလေးတွေတမ်တော်ကပြောတယ်သမတရဲ့လုပ်ပိုင်ခွင့်ကိုထိန်းချုပ်မယ်ဆိုတဲ့ဟာတိုးခွင့်ရေးကိုသူလုံးကျင်တယ်ဒါစည်နံပါဘူးတိုးခွင့်ရေးပဲသူလုံးကျင်တယ်ဒီချုပ်ပြောတာကြတော့လေတိုးခွင့်ရေးပဲသူလုံးကျင်တယ်တိုင်းရင်းသားခွင့်ရေးဒီမိုကရေစီခွင့်ရေးမပေးကျင်ဘူးဟိုသမတရဲ့လုပ်ပိုင်ခွင့်ရဲ့ဒီချုပ်ရဲ့သမတရဲ့လုပ်ပိုင်ခွင့်နဲ့လုံးလို့ရတဲ့ဟိုတရင်ကဝင်ကြီးချုပ်တွေကိုသူမပေးဘူးနှစ်ဆောင်ရှိဖွဲ့စည်းပုံဆိုပြီးတော့အဲ့ဒါကိုဖဲ့ပြီးတော့စကားပြောတယ်ဆိုတော့ဒါစေရနာမပါဘူးပေါ့ဗျာအဲတကယ်တော့စေရနာပါလို့ရှိရင်တော့ဖြစ်မယ်ဒီချုပ်နေနဲ့စေရနာပါပြီးတော့ဟိုဖြစ်နိုင်တဲ့ဟာလေးတွေကိုလုံတော့ ကောင်းဆုံးဖြစ်မှာပါ
ဟုတ်ကဲ့ခုကျော်စုထောက်ပြတဲ့ချက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒီချက်ကလည်းတော်လေးစဉ်းစားနေကြတဲ့ချက်ပါကျွန်တော်နောက်ထပ်သွားရှိသူအလှည့်ပေးကြပါလိမ့်ဦးချင်းမြစ်ပါဦးချင်းမြစ်ဆွေးနွေးလို့ရပါတယ်မိမြန်ကြီးမိမြန်လို့ရပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ကလေဟိုရိုးရိုးရှင်းရှင်းပြောရင်ဆရာရဲ့ဟိုဒီလူလူက95 99ရာခိုင်နှုန်းလောက်ရှိတယ်ကိုသူဒီ90တော့ဒီလူလူက150လောက်ကျွန်တော်ဆင်းရဲဒုက္ခရောက်ခဲ့တော့ကျွန်တော် energy ကို inter အာဂုတိကြီးနဲ့ကျွန်တော်တို့မဲပေးခဲ့ကြတယ်အမေမေဟိုအင်တာနက်အားကိုးခဲ့ရတယ်အင်တာနက်ညှော်လင်းခဲ့ရတယ်ဒါပေမဲ့ NLD ရေဖို့က2008ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေယူသွားလိသူအစိုးရတွေကသူတို့ကတော့ဖွဲ့စည်းပုံအခြေခံဥပဒေမပါဘဲနဲ့အုပ်ချုပ်ပြီးတော့နောက်အစိုးရတွေကိုဖွဲ့စည်းပုံအခြေခံဥပဒေ2008ကြီးနဲ့ချုပ်ပြီးခဲ့တော့ဒါလည်းသူတို့ရဲ့လုံလီလုံဟန်ကိုကျွန်တော်တို့ NLD အနေနဲ့သွားလိသူအစိုးရကလည်းသူတို့တော့ကိုယ်လည်းပြောတယ်လေဒီ2008ပြည်ချင်းဘုံချေကဥတွေကိုအသက်ပြီးကြပဲနဲ့တဲ့အဲကြောင့်ကျွန်တော်တို့အားကိုးတဲ့ energy ကလည်းဟိုပြည်သူအတွက်မျက်နှာမူပြီးတော့ဒီ2008ပြည်ချင်းဘုံပြုပြင်ရေးအတွက်ကျွန်တော်တို့အသက်ပြီးပြီးတော့ဥက္ကံစူးစမ်းအထောက်အကူတင်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျ
ဟုတ်ကဲ့အချင်းကြီးကျေးဇူးပါကျွန်တော်နောက်ထပ်သွားရှင်တူလှည့်ပေးခြင်းပါလဲ slide ပွေကုံ slide ပွေကုံဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျ
ချက်ရှိတယ်ဘာလို့လဲဆိုတော့အခုကတမတော်ကဒီ2008ပြည့်စုံတဲ့အရာသူတို့နေလာတဲ့ဥစ္စာဆင်းရဲပြီတော့မှဖြစ်တယ်အဲ့တော့ဆင်းရဲမတိုင်ခင်လဲမှာတော့သူတို့အဲ့ဒီ NLD ကလူချူပန်းတဲ့ဥစ္စာကိုတမတော်လိုက်လို့ပြည်တယ်ဘာလို့လဲဆိုတော့အခြေခံဥပဒေဆိုတာ NLD တွေ့လို့မဟုတ်ဘူးတမတော်တွေ့လို့တကယ်တော့ပြည်သူဟာပြည်သူဥစ္စာဖြစ်တယ်ပြည်သူတွေကမြင်လို့ပြင်လို့ဆိုရင်သူတို့ပြင်ရမှာသူတို့မတောင်းဝန်ရှိတယ်အဲ့တော့အခုဒီနင်းလာနဲ့သူတို့ရွေးမယ်အခုနောက်ဦးကြည်မင်းပြောတဲ့ဥစ္စာနင်းလာလဲဖြစ်နိုင်တယ်အဲ့တော့အခုချိန်မှာဆိုရင်တမတော်ကပြည်သူနဲ့ထိတ်ခတ်ရင်ဆိုင်ဖို့လန့်စီကတော့သူတို့ရွေးမြင့်လိုက်နေလို့ကျွန်တော်မထင်ပါဘူးအဲ့ဒါကြောင့်ကျွန်တော်ပြောရင်းချက်ရှိတာကတော့ဒီလိုမျိုးပြည်သူလူထုကပြင်ချင်တယ်ဆိုတဲ့ဥစ္စာကိုလက်တွဲနဲ့ကျွန်တော်တို့ပြပြီးဟိတ်ဆိုရင်တော့တမရောရော NLD ရောတိုင်းရင်းသားတွေရောသူတို့ပြင်ရမှာသူတို့တောင်းဝန်ရှိတဲ့အတွက်ဒီစေညှိမပြီးခင်လဲမှာတော့အထက်အလျောက်တော့သူတို့လူအပ်တဲ့ဥစ္စာမပြင်လို့ဆိုရင်တော့နာနာကမှပြည်သူရဲ့တမရောနဲ့ရင်ဆိုင်နိုင်တဲ့နီလာမဲရှိလို့ရတယ်လို့ကျွန်တော်ပြောချင်ပါတယ်ဆရာ
ဟုတ်ကဲ့ကိုစလိုက်ပွေကုန်ချင်းလူကျေးဇူးပါခင်ဗျာကျွန်တော်တို့ရရှိနေကဒီမှာပေးစာတွေတော်များပြီးထားပါတယ်ကျွန်တော်အချိန်ကြောင့်ပေးစာတွေတော့တချို့ပဲဖတ်နိုင်ပါတယ်အခုနောက်ထပ်တို့ရရှိသူလေးလိုင်းပေါ်မှာရှိပါတယ်သူကတော့အရှင်တန်ဝနာရှိပါတယ်အရှင်တန်ဝနာအရှင်ဖျားမင်းလို့ရပါတယ်ခင်ဗျာ
အဲစင်မတိုက်ခင်ကအများကုန်လို့တော့မဖြစ်ကြပါဘူးလေမြန်မာနိုင်ငံရဲ့အခြေခံဥပဒေဟာပြင်လို့မရဘူးဆိုတဲ့အရာတစ်ခုမှမရှိပါဘူးကဘာမှာနိုင်ငံပေါင်း190ကျော်ရှိပါတယ်။နိုင်ငံတိုင်းနိုင်ငံတိုင်းဟာဥပဒေနဲ့ကြည်ဆောက်ထားတာပါ။အမေရိကန်နဲ့ပါကစ္စတန်တို့ဟာတဘုံကံနဲ့မရှိကြသလိုတရုတ်နဲ့အင်္ဂလန်ဟာလည်းတဘုံကံနဲ့မရှိပါဘူး။မိမိနိုင်ငံရဲ့ယဉ်ကျေးရဲ့သဘာဝအဲနိုင်ငံနိုင်ငံသားတွေရဲ့ယဉ်ကျေးမှုဒါတွေကိုထိန်းသိမ်းပြီးမျက်မှောက်ဆိုးလို့တတ်မှတ်တော့ကထိန်းသိမ်းနေလည်းပြီးတာပါ။ပြင်းမရဘူးဆိုတဲ့အရာမရှိပါဘူး။ပြေလို့ရပါတယ်။ဟောလောကမှာကတော့ပါတီတွေပြည်သူတွေရဲ့တာဝန်ပါ။ကိုယ်နိုင်ငံကိုယ်ရင်ကြီးမှုကိုယ်လူကြီးကိုယ်စီဝါရေးနဲ့တိုက်ရင်ပြင်ရမှာပါပြင်ရမှာပါပဲ။အားလုံးသိနေပြီပြင်ရမှာပါပဲ။အခုလုံးလိုက်တဲ့2000ဟောပေါ့ပြင်ထားတဲ့3900ဆိုတာလည်းတကယ်တမ်းကျတော့နည်းနည်းလေးပါ။ဦးဇင်းတို့ဗုဒ္ဓဘာသာသာသနာမှာထမ်းဆောင်ရတဲ့ယဟန်တော်များဟာ129ပြည့်သောသစ္စာဘုရားပြောတယ်အဲခရီးကိုယ်တော်ကျော်လို့ပြောတယ်တကယ်တမ်းတော့သုံးပါးတယ်ပါကာယကံရဝစီကံရမနောကံရဒီလိုပါလေဤဥပမာအတိုင်းပါပဲ3900လို့ပြောတော့လေအကျဉ်းချုပ်လိုက်ရင်မြန်မာနိုင်ငံရဲ့စီးပွားရေးရလူမှုရေးရအပညာရေးရဒါအဓိကပါပဲပြင်းမရတဲ့အရာဆိုတာမရှိပါဘူး
တ
မတော်ကလည်းဒါချင်းသိမ့်ပြီးတော့ဟိုထားတာပါပြင်းမရဘူးဆိုတဲ့ဥပဒေမရှိပါဘူးကျမတော်လည်းတကယ်နိုင်ငံအေးအေးနဲ့ဖြစ်ရင်လိုင်လျောနဲ့ဥပဒေကြီးတယ်ပါမလိုင်လျောတဲ့ဥပဒေမရှိပါဘူ
းကျမပြတာကျမကျွန်တော်တပိတော်လို့တခြားအလှည့်ပေးပါမယ်ခင်ဗျာပင်နယ်ဆွေးနွေးသူတွေပြန်ပြီးအလှည့်ပေးကြပါလေအရင်ဆုံးဦးကြီးမြတ်ကိုကျွန်တော်ပေးကြပါလေဦးကြီးမြတ်ခုနကပြောသွားတဲ့အချိန်မှာလူမှုဆိုင်ဆန္ဒခံယူပွဲတရလုပ်ဖို့ဆိုတဲ့ကိစ္စပေါ့နော်ပြင်းရှင်းပြောတာလွှတ်တော်ပြင်ပါနေပြီးတော့သွားလွှတ်တော်တွင်းနဲ့လွှတ်တော်ပြင်ပါတဲ့လှုပ်ရှားမှုလို့အောင်ပြောလို့ရပါတယ်တချို့တော်ရရှင်တွေကထောက်ခံပြီးတော့ဆွေးနွေးသွားတယ်ကျွန်တော်တွေ့ပြီးတော့လူမှုဆန္ဒခံယူပွဲမှာဒီနေရာမှာကျွန်တော်ပြောချင်တာကခုနကကုသစင်ခုနပြောလို့ကုသစင်ကတော့သူကတွတ်ဆုံနှိမ့်နိုင်ပြီးတော့အဆင်ပြေပြောင်းလဲသွားမယ်ဆိုတဲ့အခြေခံကိုပြောသွားပါတယ်ခင်ဗျာကလူစနာခိုင်ပွဲလှုပ်ရှားပြီးစစ်တပ်ကလည်းအခုဂုလက်ရှိအားဖြင့်ဖွဲ့စည်းပုံပြင်ရေးကိုသဘောမတူတဲ့အနေအထားမျိုးပြနေတယ်အဓိကတော့အန်ဒီကတင်လာတဲ့ပူပေါင်းကော်မတီကိစ္စပါ တော့နည်းနည်းတင်းမွာဖြစ်နေတဲ့အချိန်မှာလူလူဆန္ဒခံယူပွဲကစစ်တပ်နဲ့ပုံပြီးတော့ထိတ်တိုက်ဖြစ်လာစရာများရှိပါလားဦးကြည်မြင့်အမြင်တခြားအဖြစ်ထုတ်စရာများရှိပါလားပြောစရာများရှိပါလား
ဟိုကျွန်တော်တို့ဆက်တန်းလာတဲ့အချိန်ကြီးရောကျွန်တော်နိုင်ငံရဲ့တင်းမာတဲ့လမ်းစဉ်တွေအာဏာရှင်တွေစစ်အာဏာရှင်စနစ်ကိုဆိုးမှုတွေအဲ့ဒါတွေလည်းကျွန်တော်တို့ဖြစ်ရတယ်သူတို့ရဲ့အခုအထိလည်းပဲစစ်အာဏာရှင်စနစ်ကဆက်လက်ပြီးတော့နော်အဲ့ဒီမှာတဝက်တောင်မဟုတ်ဘူးတဝက်ကြော်ကြော်ဆက်အုပ်ချုပ်ထားတဲ့စစ်အာဏာရှင်တစ်ဖြစ်လဲအောက်မှာနေရတဲ့အခြေအနေလေးအဲကျွန်တော်တို့ရဲ့အသက်အရွယ်ပြည်ညာတွေကိုထောက်ထားပြီးတော့ထိတ်တိုက်တိုးမဲ့လမ်းစဉ်တွေကိုကျွန်တော်တို့အသက်အရွယ်နဲ့လုံးဝမချပါဘူးပြောလဲမပြောပါဘူးနော်ဘာလို့လဲဆိုတော့ဒီကိစ္စကကျွန်တော်လုပ်လို့မရဘူးပြည်သူလူထုရဲ့ခေါင်းဆောင်ကလုပ်ရမှာခေါင်းဆောင်ကပွားမှာလမ်းဖြစ်မှာအဲ့တော့အခုပြည်စီရေးဆိုလဲခေါင်းဆောင်တော့ကိုလိုက်ကြရတာပဲအခုကျွန်တော်ပြောတဲ့လွှတ်တော်မှာလေခွဲပြီးတော့တဝက်လောက်ကဆန္ဒပြန်လဲသုံးတတ်တင်လေဆက်နေလဲရှိပြီဒီကအခုလေကျွန်တော်နိုင်ငံမှာ14နှစ်ဆိုတခါပြတ်တာပဲလေ60နှစ်က90လေး90လေးရှိတဲ့14နှစ်ဆိုတခါပြတ်တာပဲသူ14နှစ်ဖြစ်ပြီးတော့ပြန်လဲသုံးတတ်တင်ပြီပြန်လဲသုံးရမယ့်အခြေဖြစ်ပြီဘာကြည့်လို့သုံးတတ်ရလဲဆိုတော့ဒီဥပဒေကြီးကိုစဆွဲတော့ပြည်သူလူထုရဲ့ဆန္ဒနဲ့ဆွဲတာမဟုတ်ဘူးနော်ရွေးကောက်ပွဲအနိုင်ရထားတဲ့ NLD ပါတီကဆွဲရတာမဟုတ်ဘူးအဲ့ဒီရွေးကောက်ပွဲအနိုင်ရထားတဲ့ NLD ပါတီကထုတ်ပြစ်ပြီးတော့သူတို့စိတ်ကဲသူတို့ပါသူတို့အလား SNLD တို့ NLD တို့ထုတ်ပြပြီးတော့စစ်တပ်ကဆွဲသွားတဲ့ဟလာသူတို့ကိုသူတို့ကာကွယ်သွားတဲ့ဥပဒေကြီးဖြစ်တယ်ပြည်သူလူထုကိုကာကွယ်ဖို့ဆွဲတာမဟုတ်ဘူးဒါအချင်းရှားပဲနောက်နောက်တစ်ခါပါလဲဆိုရင်အဲ့ဒီဆွဲနေတဲ့အချိန်မှာ
ဟုတ်ကဲ့ကျွန်တော်စက္ကန့်30ပဲအချိန်ရပါတော့လေဦးကြည်မြင
်ဟုတ်ကဲ့ဒါကြီးဆောင်96ရဒါကိုမဝေပါရမဆွေးလို့ရဒီမရတာမဖြန့်ပြူရဖြဲ့5နှစ်က20ချမယ်ဆိုတော့ဒီချင်းချောင်းမှုအောက်မှာလဲဒီဥပဒေကြီးကပေါ်လာလားနောက်ပြစ်ကလူရည်တွေမှားနေတကယ်ရှိတာလူရ50တန်း58တန်းနဲ့ပြပြီးတော့ကျွန်တော်တို့လုံးမလဲတော့လိန်နယ်လှည့်ပြားကြီးမတရားဩဇာတုံးကြီးချင်းချောက်ချင်းတွေအောက်မှာဆွဲထားတဲ့ဥပဒေမျိုးလို့ကျွန်တော်တို့တွေကကမ္ဘာအလယ်မှာလာကောင်ပြည်တွင်းမှာတော့အလွန်ရှက်ပွယ်လီးပြီးဖြစ်နေဥပဒေကြီးပြီးတော့ဘလို့မှကိုလုံမရဘူးသူဘာတိုးတယ်လဲဦးစင်းစင်လုံးထားတယ
်ဟုတ်ကဲ့ဦးကြည်မြင့်နည်းလေးချုပ်ပြောပြပါခင်ဗျာ
ဒါထုတ်တယ်လို့ရှိရတော်စားစီကြီးလက်ထက်မှာအတော်လေးကိုအကြက်တဲတွေတွေ့တယ်အကြက်တဲကတွေ့တာမှသူတို့ကပိုးတည်တာအဲ့တော့မလို့ကျွန်တော်တို့ကဒါကိုကြားပြီးတော့ခုနကျွန်တော်ကဥတ္တရှင်ပြောတဲ့ဥစ္စာကျွန်တော်တို့ဟလာအမှန်ထောက်ခံတယ်ကျွန်တော်ဒါဘာလို့လဲဆိုတော့ဒ
ါဟုတ်ကဲ့ကျွန်တော်တို့ဒရက်ဒီလိုက်စီစဉ်အချင်းဆွေးတော်လို့ပါခင်ဗျာအတိတ်ကပါဝင်စွန့်နေပြီးတဲ့ဆရာဦးကြည်မြင့်နဲ့ကုသရှင်တနက်တော်ရှင်အားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒရက်ဒီလိုက်စီစဉ်တော့ဒီမှာပဲကျွန်တော်ကပြပါခင်ဗျာ